အခုထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းထောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ
sin tin set twa me tan yin tadin lwa ga chu so ba de myama nangan twan tan yin tha lu myo su ri ni thain ja de ayat de ta ri ma phit pyet ni de a phit pyet twi ne tan yin tha ri ye atan twi ko thin hat tin set tha ra phit ba de
mingla ba shin juma ga a mi ba bian nai wain naw tha ri tin set tha de di dabat tan yin tadin lwa ma na sin ya ma ri ga ro ရခိုင်ပြည်နယ်မောင်နှောမြို့နယ်ကကြေးရွာသားနှစ်ဦးအကြမ်းဖက်တပ်ဖြတ်ခံရပြီးတဲ့နောက်ဒေသခံတွေဟာနေရက်ကနေစွန့်ခွာထွက်ပြေးနေရပါတယ်။ UNFC ဒုတိယအကြိမ်ကြီးလာခံကနေနိုင်ဟန်တာကိုဥက္ကဋ္ဌအဖြစ်ရွေးချယ်တင်မြှောက်ခဲ့တယ်ဆိုတာနဲ့ DBB နဲ့အရာဝတီသတင်းထောက်၃ယောက်ကိုမြန်မာတပ်မတော်ကနေအရေးယူရာနဲ့ပတ်သက်ပြီး BNI ခေါ်နိုင်ငံတကာမြန်မာသတင်းဌာနတာဝန်ရှိသူတွေရဲ့အမြင်သဘောထားတွေကိုကြားကြားရမှာပါ။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တောခရိုင်မြောက်ပိုင်းကတရင်ကြီးရွာသားနှစ်ဦးအကြမ်းဖက်တပ်ဖြတ်ခံရပြီးနောက်ဒေသခံတွေမိသားစုအလိုက်နေရက်ဆုံခွာပြီးမောင်တောနဲ့တခြားကြီးရွာတွေကိုထွက်ပြေးခိုလုံလာကြပါတယ်ဒီလ24ရက်နေ့ကတရင်ကြီးရွာသား၄ဦးဟာတောင်ပြိုကျင်းချောင်းကာလန်ဘီကျွန်းပေါက်ပြုစုဘင်္ဂလီကြီးရွာနဲ့တမန်ခန့်အကွာမှာလိပ်ရှာဖွေစဉ်ဒုတ်ဓာကန်ဆောင်တဲ့ဘင်္ဂလီဆဲဥခန့်ကတိုက်ခိုက်ခဲ့တဲ့အတွက်ဥအောင်စိန်နဲ့အောင်ကျော်တို့နှစ်ဦးဓာတန်ရာတွေနဲ့တေဆုံးခဲ့ရပြီးနောက်ဒေသအတွင်းမှာစိုးရိမ်မှုတွေမြင့်တက်လာနေတာဖြစ်ပါတယ်။လက်ရှိအချိန်ရွှေရင်အေးကြီးရွာမှာမိသားစုဆယ်စုခိုးလုံနေပြီးတခြားကြီးရွာနဲ့မောင်တော်မျိုးတွေမှာလည်းမိသားစုအလိုက်ခိုးလုံမှုတွေရှိနေပါတယ်။တရင်ကြီးရွာဟာမြို့နဲ့ရခိုင်တိုင်းရင်းသားတွေစုပေါင်းနေထိုင်တဲ့အင်ချီ80နီးပါးရှိတဲ့ကျေးရွာဖြစ်ပြီးရွာအနီးမှာရှိတဲ့နေကြားဆောင်တပ်ကလည်းအင်အားနည်းတဲ့အတွက်သူတို့ကိုလုံခြုံရေးမပေးနိုင်တဲ့အခြေအနေမှာရှိနေပါတယ်
။ထိုင်းနိုင်ငံချင်းမှမြို့မှာကျင်းပခဲ့တဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ဒုတိယကြိမ်ညီလာခံကနေဥက္ကဋ္ဌနေရာမှာနိုင်ဟန်တာကိုရွေးချယ်ခန့်အပ်ခဲ့ပါတယ်။ဇွန်လ26ရက်နေ့ထိကျင်းပခဲ့တဲ့အစည်းအဝေးကနေ UNSC ဖွဲ့ကနှုတ်ဆက်ခွင့်ပေးလိုက်တဲ့ကချင်လွတ်လပ်ရေးဖွဲ့ KIO ဝါမြူရာစီယုံ WNO တန်းပလောင်မြူရာလူမျိုးရေးဖွဲ့ TNL ကိုကတ်တပ်ဖွဲ့ MNDAA တို့ကိုဆက်ဆက်ဖွဲ့ဝင်နေနဲ့ဆက်လက်သိရှိနေမယ်လို့ဆုံးဖြတ်ခဲ့ကြပါတယ်။လက်ရှိ UNSC ဖွဲ့မှာမွန်ပြည်ထောင်ပါတီ NMSP ၊ကရင်နီမြူရာတုတ်သက်ရေးပါတီ KMPP ၊ရှမ်းပြည်တုတ်သက်ရေးပါတီ SSPP SSA ၊ရခိုင်မြူရာကောင်စီ ANC နဲ့လာဟုဒီမိုကရက်တစ်စီယုံ LDU စတဲ့တိုင်းဒေသလက်နက်ကန်ဖွဲ့၅ဖွဲ့ကြံရှိနေပါတယ်။
မြန်မာနိုင်ငံတိုင်းရင်းသားလူငယ်တွေကိုအနာဂတ်ကောင်းဆောင်ကောင်းဖြစ်ဖို့အရေးအချင်းမြင့်တင်ရေးတင်တန်းပေးဖို့ရည်ရွယ်ချက်နဲ့အမေရိကန်သမ္မတဟောင်း George W. Bush Institute ကနေခေါ်ယူရမှာတိုင်းရင်းသားလူငယ်အယောက်20တက်ရောက်လေ့လာတဲ့အထဲမှာရှမ်းပြည်နယ်ကိုစားပြုရှမ်းလူငယ်3ဦးနဲ့ကချင်ပြည်နယ်ကရှမ်းလူမျိုးစုကိုစားပြုလူငယ်2ဦးတို့ပါဝင်ခဲ့ပါတယ်ဇွန်လ26ရက်နေ့မှာအမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ဒါလတ်မြို့ George W. Bush Institute မှာတနန်းစင်ပွဲပြုလုပ်ခဲ့ပြီးဂုံပြုလက်မှတ်ပေးအပ်ခြင်းအခမ်းအနားကိုအမေရိကန်သမ္မတဟောင်း Bush နဲ့ဇနီး Laura Bush တို့တက်ရောက်ချီးမြှင့်ခဲ့ပါတယ်။အဲ့ဒီအနက်ရှမ်းတိုင်းရင်းသားကိုယ်စားလှယ်အဖြစ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဆိုင်ဝမ်လိုင်းခမ်းပညာရေးပိုင်းမှာစိုင်းဆိုင်မောလူမှုရေးအပိုင်းမှာနန်းခမ်းရင်းနောင်နဲ့လူအခွင့်ရေးအပိုင်းမှာကချင်ပြည်နယ်ရှမ်းတိုင်းရင်းသားများကိုစားပြုမဆုမွန်အောင်တို့တက်ရောက်လေ့လာခဲ့ကြပါတယ်။ George W. Bush Institute ကို2015ခုနှစ်တုန်းကဒီတနန်းဟာ3ချိန်မြောက်တနန်းဖြစ်ပါတယ်
။ကချင်ပြည်နယ်တနိုင်းမြို့နယ်ဟူကောင်းဒေသကချင်လွတ်လပ်ရေးတပ်မတော် KNA တပ်ရင်း14နေမြေမှာအစိုးရတပ်မတော်ဘက်ကထပ်မံထိုးစစ်ဆင်ဖို့ကြေညာလိုက်တာဟာအဲဒီကနေမြေအလုံးကိုသိမ်းယူဖို့စီမံချက်တခုလို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KTNG တွင်းမှုကုစားကြီးကထောက်ပြထားပါတယ်။ပရင်းနေရွှေတွေထွက်တဲ့ဟူကောင်းချိုင်ဝမ်လီတူလန်းတချောင်းအစိုးရတပ်ဘက်ကနေသိမ်းယူဖို့အစိုးရနဲ့အကျိုးတူလှုပ်ဆောင်နေတဲ့ယူစနတ်ကုမ္ပဏီရဲ့နေပြည်တော်ကနေချမှတ်ထားတဲ့စိုက်ပျိုးနေမြေဖြစ်တယ်လို့တရုတ်နိုင်ငံရဲ့စီမံကိန်းတွေရှိနေတာကြောင့်အခုလိုရှင်းလင်းတာဖြစ်တယ်လို့ကုစားကြီးကပြောပါတယ်။ဒီကရဆွန်လ9ရက်နေ့တုန်းကတနိုင်းဒေသရွှေမော်သင်းဆွယ်ကဒေသခံလူနေရာပြောင်းရွှေ့ဖို့တပ်မတော်ဘက်ကကြေညာချက်ထုတ်ပြန်ပြီးအစိုးရနဲ့ KIA တို့ကြားတနိုင်းမြို့နယ်တွင်မှစစ်ရေးသိမ်းမှမှုတွေဆက်လက်ဖြစ်ပွားနေပါတယ်
။ကရင်ပြည်နယ်ရှိဗအန်ကနေမြန်ကြီးမှုသွားတဲ့လမ်းထီဖိုးခလုံးကျေးရွာမှာမြန်ကြီးမှုဆရာတော်ဦးစီးပြီးဇွန်လ25ရက်နေ့က လမ်းဘေးနားကနေမလွတ်တဲ့အိမ်လေးလုံးကိုဖြိုချဖျက်ဆီးခဲ့ပါတယ်။အဲ့ဒီဖြိုချတဲ့အိမ်တွေဟာနှစ်ထပ်တိုက်နှလုံးတစ်ထပ်တိုက်တစ်လုံးနဲ့ပြင်ထောင်အိမ်တစ်လုံးလို့ဖြစ်ပြီးအိမ်ရှင်တွေကိုကြိုတင်အကြောင်းမကြားထားပဲဖြိုထားပြီးမြိုင်ကြီးမူဆရာတော်ကနေ928ပေအကျဲလမ်းတိုးချဲ့ရန်ဖြစ်တယ်လို့အိမ်ပိုင်ရှင်စောတန်းအောင်ကတော့ပြောပါတယ်အဲ့ဒီအပြင်တခြားလမ်းနဲ့မလွတ်နိုင်တဲ့အိမ်တွေကိုဆက်လက်ဖြိုချဖို့လှုံ့ဆော်ရမှာရွာသားတွေကတောင်းပန်ထားတာကြောင့်မိုးရာသီကုန်တဲ့အထိဆက်လက်နေခွင့်ပေးမှာဖြစ်ပြီးမိုးကုန်တဲ့အချိန်မှာတော့မလွတ်တဲ့အိမ်တွေကိုဖြိုချရမယ်လို့ဉာဏ်ကြီးမှုဆရာတော်ကမိန့်ကြားထားပါတယ်။အခုလိုလမ်းတိုးချဲ့မှုကိစ္စတွေကိုသက်ဆိုင်ရာအုပ်ချုပ်ရေးအဆင့်ဆင့်ကိုတင်ပြထားတာမရှိဘူးလို့ဗန်အန်မြို့နယ်အုပ်ချုပ်ရေးမှူးဦးမျိုးမင်းထွန်းကပြောပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။အေယာရီသတင်းဌာနရဲ့အကြီးတန်းသတင်းထောက်ဦးသိန်းစော်လဝီ DBB သတင်းဌာနမှအကြီးတန်းသတင်းထောက်ဦးအေးနိုင်နဲ့သတင်းထောက်ဦးဖုံးပြည့်နိုင်တို့ကိုအစိုးရတပ်မတော်ကမတရားအသိဆက်သွယ်မှုပုံမှန်ဆက်ခွန်တင်တဲ့တီဘောရဲစခန်းမှာအမှုဖွင့်လိုက်တာဟာသတင်းရယူရမှာအဟန့်တားတရက်ဖြစ်တဲ့အပြင်ကြီးမားတဲ့ချိန်ချမှုစိုးရိမ်စရာကိစ္စတစ်ခုဖြစ်တယ်လို့ BNI ခေါ်နိုင်ငံတကာမြန်မာသတင်းဌာနတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့အမီကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေတင်ဆက်ပေးသွားမှာပါ
။သတင်းသမားလူကိုမတရားသိမ်းဆက်သွယ်မှုပုံမှန်18တက်နဲ့အရေးယူတဲ့လောက်ရဟာမဖြစ်သင့်ဘူးလို့ BNI ခေါ်နိုင်ငံတကာမြန်မာသတင်းဌာနကရင်သတင်းစင် KIC ရဲ့အက်ဒီတာချုပ်နန်းဖိုးကေကဆိုပါတယ
်။ဒီမှာလာတဲ့ချိန်ချောင်းမှုဖြစ်သွားတယ်ဟိုလက်ရှိမှာလည်းတည်င်းသမားတွေအားလုံးကဒီ66ကားကြီးဆိုလည်းအဲ့ဆက်တွေပုံမှန်နဲ့ကိုပဲဆွတ်ဆွဲကြရင်လည်းအများအားဟိုကရေးယူခံရတဲ့အားမျိုးကြီးရှိနေပြင်အခုဒီလို18နေသားပြည့်ဆိုတဲ့ပုံမှန်တွေကထပ်ပြီးရှိလာတယ်ဆိုတော့ဒီပုံမှန်နှစ်ခုကဒီတည်င်းသမားတွေကိုတရားရင်ဟိုဟန်တာဖြစ်စီတယ်လို့ပေါ့နော
် DPP နဲ့ AYRE သတင်းထောက်3ယောက်ဟာဇွန်လ26ရက်နေ့တန်းပလောင် TNL နယ်မြေတွင်မူရေးစေဝါတိုက်ဖြတ်ရေးနဲ့ပတ်သက်တဲ့သတင်းသွားယူပြီးပြန်မှာအစိုးရတပ်မတော်ကနေဖမ်းဆီးခြင်းခံခဲ့ရတာဖြစ်ပါတယ်။တရင်နမ3ယောက်ကိုရေးယူတဲ့ကိစ္စနဲ့ပတ်သက်ပြီး BNN ရဲ့အတိုင်းပင်ခံအက်ဒီတာဦးစင်လင်းကအခုလိုသုံးသပ်ထားပါတယ်
။တဘောဒီဘောနေတဲ့နေရာတွေအဲ့ဒီပြဿနာရှိနေတဲ့ပြိပကဖြစ်နေတဲ့နေရာတွေကိုဒေသတွေနဲ့နည်းလို့လာပြလာပြီးတော့တရင်ယူနေရှိရဲအဲ့ဒီအနေနဲ့ပတ်သက်လို့တာရေးယူမှုရှိနေရဘူးဆိုတဲ့ငေါ်ပြဌာန်းချက်တွေလည်းရှိထားတာပဲ။အဲ့တော့နေရာတကာစီးနေစီကံနေလည်းကြည့်ရင်လည်းဒီကိစ္စဟာဘုံကရေးယူလို့မယူသင့်တဲ့ကိစ္စမျိုးဖြစ်တယ်။
ဒီလိုနေသားမျိုးမှာတိုင်းနာသတင်းမီဒီယာဌာနတွေအတွက်ပုံပြီးစိုးရင်ရတဲ့နေသားမျိုးဖြစ်လာတယ်လို့နန်းဖိုးကေကဆက်ပြောပါတယ
်။သူတစ်ချင်းကတော့ဒီတိုင်းရင်းသားဒေသကြီးမှာရှိတဲ့တိုင်းရင်းသားသတင်းထောက်တွေအတွက်ဆိုလို့ရှိရင်အဲ့ဒီဒေသကိုပဲခြေဆိုင်ပြီးတော့အဲ့လိုသတင်းယူရမှာဆိုလို့ရှိရင်သတင်းရဲ့အရင်းမြစ်ပေါ်မှာခြေဆိုင်ပြီးတော့သတင်းသမားတွေသတင်းရယူတာဖြစ်တဲ့ဒီနေသားပေါ်မှာဖန်ခံရဆိုတော့အရှိတ်ဆက်မှာဆိုလို့ရှိရင်သတင်းသမားတွေသတင်းရယူခွင့်တက်အောင်သွားလိုက်ရတော့လုံခြုံမှုမရှိတော့ဘူးအကာအကွယ်မှဲ့နေတယ်ဆိုတော့စိုးရင်ချက်တွေကိုဖြိသွားတာပေါ့နော်
တရင်ထောက်သုံးဦးကိုတပ်မတော်ကဖမ်းဆီးလိုက်တဲ့နဲ့ပတ်သက်လို့ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကအထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်လို့မြန်မာပြည်ခြေဆိုင်သတင်းမီဒီယာဖွဲ့စည်းတွေပြင် CPG ခေါ်တရင်ထောက်များကာကွယ်ပေးရေးကော်မတီနဲ့ NST International နိုင်ငံကလွတ်ငင်းချမ်းသာခွင့်ဖွဲ့စည်းတို့ကလည်းဖမ်းဆီးခံထားရတဲ့သတင်းထောက်တွေပြန်လည်လွှတ်ပေးရေးအတွက်တောင်းဆိုထားကြပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်အတွင်းမှာငွေပလဲကုမ္ပဏီရဲ့ကြောက်မီသွေးတူးဖော်နေတဲ့စီမံကိန်းကြီးကြောင့်လေယာမြေထိခိုက်ပျက်စီးမှုဟာဆွေးရင်ရတဲ့အခြေအနေမှာတန်ဃာရုံနဲ့လူငယ်တုဦးဆောင်တဲ့ဒေသတွင်းလူထုတွေကနေတပ်ပင်ဆိုင်ခြင်းနဲ့ပရိယုတ်လူဒဏ်မှုတရက်ကိုပြုလုပ်ခဲ့ပါတယ်။ကြောက်မီသွေးတူးဖော်မှုကြောင့်တီဘောမြို့နယ်အတွင်းမှာဘလောက်အထိဆွေးရင်နေရတဲ့အခြေအနေရှိနေတယ်လဲဆိုတာကိုနမ်ဟောင်းကနေစူးစီးတင်ဆက်ထားပါတယ်။
တစ်ပင်တစ်သောအတွင်ပရိယယုတ်လူတန်းချင်းကြောက်မီသွေးတူးဖော်မှုစီမံကိန်းကိုစန့်ကျင်ကန့်ကွက်ချင်းတစ်ပင်စိုက်ပျိုးချင်းလှုပ်ရှားမှုတရက်ကိုဒေတာတွင်းဆရာတော်တန်ကတော်ရီနဲ့လူငယ်ထုဒေတာကန်လူထုတို့စုပေါင်းပြီးတော့ဇွန်လ23ရက်နေ့မှာရှမ်းပြည်နယ်တီဘောမြို့နယ်နှမအုပ်စုဟိုနာဖရွာမှာပြုလုပ်ခဲ့ပါတယ်။တစ်ပင်တစ်သောတွေဘေးကင်းဖို့လူတန်းမှုပြုရချင်းအကြောင်းရင်းကိုတော့နှမလန်မြို့ရှမ်းလူငယ်ကွန်ရက်ကနန်းမိုအေးကအခုလိုပြောပါတယ်။
ဒီတော့ကျမတို့ရတာဖူးခေါ်တဲ့အဖွဲ့ကိုထပ်ပြီးတော့တတိပေါ်စီဖို့တစ်ပင်တွေတစ်တော်တွေပြီးတော့ကျမတို့တွေလာပြီးတော့ဖြစ်စီတဲ့သူတွေပင်စာတင်မစီဆိုပြီးတော့သူအမျိုးမျိုးဆူတောင်းကြပါတယ်ရှင
်တစ်ပင်တစ်တော်အတွက်ဆူတောင်းပွဲနဲ့ကျောက်မီတွေးတူးဖော်မှုကန့်ကွက်တဲ့လှုပ်ရှားမှုကိုမိုင်းကင်ကျေးတီးကတန်ကတော်တွေတီပေါ်နှံ့ပေါင်ကကြားခေါင်းပါတီလွတ်တော်ကိုယ်စားလှယ်တွေလူဦးရေ600နီးပါးတက်ရောက်ခဲ့ပါတယ်တစ်ပင်တစ်တော်အတွက်ဆူတောင်းပွဲပြုလုပ်ပြီးအဲ့ဒီနေ့ညနေပိုင်းမှာပဲနှမဖုံးကြီးကျောင်းမှာတစ်မာပင်နဲ့အရရပင်တရာကျော်ကိုစုပေါင်းစိုက်ပျိုးခဲ့ကြပါတယ်တီပေါ်မြို့နယ်ဝမ်လုံနှမ Oksu, Ping Sayuane, Wana Kunyama, Bikere, Natang, Likunikadega Sabi, Muyipale Gomaniani, Jamidu Tupone Rajang, Dirakanlu, Tu Tidop Yong Dimudan, Lea Pisi Mudani, Kansani Avare, Di Achenego, Nama Ocho Yemu Saijo Singaro, Shambara, Nekulu, Piopiavare.
ဒီပလဲကအန်ကောင်တာကျောင်းတမ်းတမ်းမွေကြီးပလဲကုမ္ပဏီကရွာသားတွေကိုကူညီထောက်ပံ့သွင်းပေးတော့ပဲအခုဟိုနာဖအဆိုတဲ့နေရာကိုကြောင်မီသွေးထပ်တူးချင်နေတယ်အခုစိုးရိမ်တာကကြောင်မီသွေးတူးတဲ့နေရာမှာအန်ဂျီတွေထုံးနေပြီလေယာမြေများပြားလဲဆုံးရှုံးခဲ့ပြီးရေသေးအိုင်းအစိတ်ရေအိုင်းတွေပြိုကျနေတာလည်းရှိတယ်အဲ့ဒါတွေကိုပြုတ်ပြင်ပေးခိုင်းတာသူတို့ဘက်ကမပြုတ်ပြင်ပေးဘူး
ကုမ္ပဏီဖက်ကတော့ဒေတာခန်တွေနဲ့တွေ့ဆုံပြီးရှင်းလင်းပြောပြခဲ့ပြီးဖြစ်ကြောင်းသာပြောဆိုခဲ့ပါတယ်။ငွေကြီးပလဲကုမ္ပဏီကကြောက်မီတွေတူးဖို့ထမှန်လို့ရှိနေတဲ့ဟွန်နာဖာဒေတာဟာဂျိုဝိုင်းတစ်တောင်းအနေနဲ့ထားရှိပြီးရွာသားတွေအနေနဲ့လည်းချင်းအတွက်တောင်းတစ်ပင်မခုတ်ကြဘူးလို့ဆိုပါတယ်ရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်မောင်တောမြို့နယ်တရင်ကျေးရွာသားနှစ်ဦးအကြမ်းဖက်တပ်ဖြတ်ခံရပြီးနောက်ဒေသခံတွေမိသားစုအလိုက်နေရွှန့်ခွာထွက်ပြေးခိုးလုံလာကြပါတယ်။တရရှိတွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
တိုင်းနယ်စပ်ဒေသကစူးစီးတင်ဆက်သွားမယ့်တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။